အာနာသိန်းနာလက်မခံတဲ့စက်ညင်ဆန္ဒပြလှုပ်ရှားမှုတွေကိုအရင်ကလမ်းလျှောက်ချစ်တဲ့ပြီးလူတိများတဲ့နေရာတွေမှာစုဝေးခဲ့ကြတာပါဆန္ဒပြသူတွေဘက်ကကြွေးကြော်တန်တွေနဲ့လူစုဝေးရတာရှိခဲ့ပေမဲ့ဒါကိုအကြမ်းဖက်ဖြိုခွင်းတာတွေရှိလာတဲ့နောက်မှာတော့လမ်းလျှောက်ချစ်တဲ့တပိတ်စစ်ကြောင်းတွေထက်ကိုယ့်ရဲ့အနေဝင်ချင်ကလမ်းမတွေပေါ်မှာသာအများစုကဆန္ဒပြလာပါတယ်ဒါပေမဲ့လည်းဒီလိုဆန္ဒပြမှုတွေပေါ်အကြမ်းဖက်ဖြိုခွင်းတာကတော့ဆက်ရှိနေတော့မှဒီကနေ့မနက်ပိုင်းကလေးကဆန်းချောင်းဘက်ကဆန္ဒပြသူတွေကိုလက်နက်ကင်တွေကဖြိုခွင်းပြီးတဲ့နောက်ဗဟိုလန်းတောက်လျှောက်ဆင်းလာပြီးအတံမုံသုံးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်။ဖြိုခွဲခံရတာတွေရှိခဲ့တဲ့ဆန်းချောင်းမှာလူငယ်တွေကဆန္ဒပြတပိတ်ကိုနေ့လယ်ပိုင်းမှာတကြောပြန်စုဝေးခဲ့တယ်လို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတဦးကပြောပါတယ်
။သူကမြေယူပေါ်လာအဲ့ဒီဟာတွေပြစ်တယ်။ကျောင်းမလန်းထိနေတာရှိရတယ်။ခဏကတော့ဒီလမ်းတိုက်ဝင်လာရင်ကိုးနိုင်လို့လေချစ်ကားနေလေရဲလေဝင်လာပြီးတော့အဲ့ဒီသူတို့ဘဟုလိုက်တိုက်သွားကြတာဒီစမိုင်းနှာထိသွားကြတာမသိဘူးအခု၃နှစ်လောက်ကြာတော့ပြန်လာပြီးတော့ဖြူတယ်ဒီဒီနာဟိုတပိတ်ကြောင
်အင်းစိန်သရာအနီးမှာပြည်သူတွေဘက်ကတာစီထားတဲ့လုံခြုံရေးကာယံတွေကိုလက်နက်ကင်တွေဘက်ကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်တပိတ်စစ်ကြောင်းတွေအင်အားကောင်းခဲ့တဲ့တာဝန်မျိုးနယ်ဘက်မှာလည်းပြည်သူတွေကပြင်ဆင်ထားတဲ့အကာယံတွေကိုဖျက်ဆီးခဲ့တာရှိပေမဲ့ရက်ွက်နေပြည်သူတွေကထပ်ပြီးပြင်ဆင်ခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကဆန္ဒပြသူတွေအများအပြားပြစ်ခတ်ခံရလို့တိတ်ဆုံးသူများခဲ့တဲ့မြောက်ကလာမှာလည်းဒီကနေ့အထိဆန္ဒပြမှုတွေအကောင်းနေသေးပါဒီနေ့ဆန္ဒပြသူတွေကိုရာဘာကြီးနဲ့ပြစ်တာမြေယူဘုံသုံးနာရီရှိခဲ့ပြီးထိခိုက်သူတချို့လည်းရှိခဲ့ပါတယ်ကလဲတန်အင်းစိန်တန်းမှအနီးကနေရာတွေမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်လူစုခွဲတာတွေရှိခဲ့ပေမဲ့တကြောပြန်ဆန္ဒပြမှုတွေဆက်ရှိနေခဲ့ပါတယ်ရန်ကုန်မြို့ကတရုတ်တန်းလာတာတဝိုင်းမှာလည်းအင်မော်ရီတီတက်ပြီးဖမ်းဆီးခေါ်ဆောင်ခံရသူတချို့ရှိခဲ့တယ်လို့သိရပါတယ်ထိခိုက်တံရရသူတွေကိုကူတာပေးနိုင်ဖို့ယူလျာစေကန်ပုံစံလူနာတင်ကားတချို့လည်းမြို့နယ်လိုက်သွားလာနေကြတွေရှိပါတယ်။အဲ့ဒီမှာပါဝင်အားဖြစ်နေတဲ့ဒေါက်တာကျော်မင်းထွန်းက
ကို့မြို့နယ်နဲ့ကို့အစီအစဉ်နဲ့ဟိုကို့ရဲ့တပိတ်ကြောင်းနဲ့ပေါ့နော်အဲ့လိုတွေပဲရှိတွေ့တယ်။တိတ်တိုက်အနေနဲ့တွေ့တယ်ဟိုအေးစေးပဲပြီးတော့ဟိုပြန်ပြီးတော့လူစုပဲဝါလာပဲပေါ့တော့မှဟိုထိတ်တိုက်ဟိုကြီး serious ပုံစံမျိုးကြီးတွေ့နေတာလည်းမဟုတ်ဘူးပေါ့နော်။ဟိုကို့စီကို့စီချားမှာပဲရှိတယ်ဟိုလိုအဲ့မှာပဲဟိုပြီးတော့ပြီးသွားတာပေါ့နော်။အဲ့အစီအပဲရောက်တယ်အစီအပဲမှာလည်းအစီအပဲပေါ့နော်။ဆောင်းရောတောင်းပေးပဲမှာလည်းအစီအပဲပေါ့နော်။ဟိုဒီနေနဲ့မီကိုဖုန်းလေးတော့ပဲဟိုခွဲတယ်အတန်ဘုံတော့ပဲခွဲတယ်အဲ့လောက်နဲ့ပဲပြီးပြီးသွားတာပေါ့နော်
။နိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေလည်းရန်ကုန်အပြင်မန္တလေးစကိုင်းနဲ့ရှမ်းပြည်နယ်ကရင်ပြည်နယ်အပါအဝင်အေရဝတီဘက်ကမြို့တွေနဲ့နေရာအသီးသီးမှာဆန္ဒပြမှုတွေရှိခဲ့ပါတယ်။လမ်းပေါ်ထွက်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းတာတွေရှိနေပေမဲ့ပြည်သူတွေဘက်ကလည်းသူတို့ရဲ့အာဏာရှင်ဖျောက်ချရေးဆန္ဒတွေကိုဆက်ပြီးဖော်ထုတ်နေတော့မှာပြည်ထောင်ဝင်ကြီးချုပ်ကတော့မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းတာတွေတိုးလာနေတဲ့အပေါ်ထိတ်လန့်တုံလုံးစရာဖြစ်ကြောင်းနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့မနေ့တုန်းကတောင်းဆိုလိုက်ပါတယ်အဲ့ဒါအပြင်အမေရိကန်ရဲ့ကုန်သွယ်ရေးအမြင့်မဲ့စီးရင်ထဲမှာကာကွယ်ရေးပြည်ထရေးနဲ့စစ်တပ်ရဲ့စီးပွားရေးတွေကိုထည့်သွင်းလိုက်ပြီးတော့နောက်ထပ်အရေးယူမှုတွေချမှတ်ဖို့ကိုလည်းပြန်လည်သုံးသပ်နေတယ်လို့အမေရိကန်ကုသံရောင်းဝယ်ရေးဌာနကကြေညာထားပါတယ်ရှင်